ိုင်းနိုင်ငံမြောက်ပိုင်းအမှတ်3နဲ့အမှတ်2စစ်ဒေသပိုင်းကော့ချမ်းကျေးရွာအုပ်စုဟာမြန်မာနဲ့လာအိုနယ်နိမိတ်တွေနဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်။မူရရာဇာတွေဟာစိတ်ကြွစည်းတွေကိုကော့ချမ်းနယ်ဇက်အဝင်လမ်းကိုသုံးပြီးကုန်တင်ကားအပြည့်နဲ့ပယ်ဆောင်နေကြတဲ့လမ်းကြောင်းလည်းဖြစ်ပါတယ်။မူရစေးဝါးတွေကိုအပြတ်ရှင်းနေမယ်ဆိုတဲ့စစ်စင်ရေးကာလမှာကုန်တင်ကားတွေနဲ့တင်သူတွေအများအပြားကိုဖမ်းဆီးလိုက်တာကြောင့်နောက်ပိုင်းမှာတော့မူရစေးဝါးတွေကိုကားငယ်တွေကိုသုံးပြီးစင်းလုံးပြည့်ကား၄-၅စီးနဲ့ဇက်တိုက်ပယ်ယူမှုစနစ်ကိုမူရခိုင်းတွေကသုံးလာကြတယ်ဆိုပြီးဖမ်းရနာပိုင်းတွေကဆိုပါတယ်။ပထမဝင်လာတဲ့ကားတစ်စီးကိုရဲတွေကအာရုံစိုက်နေချိန်တခြားကားတွေကစက်မောင်းဝင်လာကြတဲ့နီးကိုသုံးလာကြတာလို့လည်းဆိုပါတယ်။စီပါရန်ကော့ချမ်းကျေးရွာတွေမှာမလ၄ရက်နေ့ကထိုင်းနယ်ခြေစောက်တပ်တွေပိတ်ဆို့စောင့်ကြည့်နေချိန်ချင်းရိုင်တိုင်းစစ်နံပါတ်နဲ့ကားတစ်စီးကိုစစ်တပ်ကတွေ့ရှိသွားခဲ့ပြီးတဲ့နောက်ကားပေါ်မှာအိတ်ကြီး၅လုံးနဲ့ထုတ်ထားတဲ့စိတ်ကြွစည်းပြားတပ်တန်းကိုတွေ့ရှိခဲ့တာပါထိုင်းမြောက်ပိုင်းကဘုံမူနရစ်ထောင်ဝန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်သူပြောသွားတာကတော့နယ်ကြားဆောင်တပ်တွေဟာတရင်ရအဲ့ဒီနယ်မြေကိုတွားရောက်ရှင်းလင်းတဲ့အခါမှာစိတ်ကြွစည်းပြားတပ်တန်းကိုဖမ်းဆီးမိခဲ့တဲ့အကြောင်းအခုဖမ်းမိတဲ့ကိုသုံးလုံးတစ်စိတ်ပါအဝါရောင်အထုပ်စိတ်ကြွစည်းတွေဟာမြန်မာနိုင်ငံဘက်ကဗိုလ်မှူးလောဘထိန်းချုပ်ထားတဲ့ဝါတောင်ပိုင်းနယ်မြေကဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းကာကွယ်ဝန်ကြီးဌာနရဲ့2018ခုနှစ်နိုဝင်ဘာလကနေ2019ခုနှစ်ဇန်နဝါရီလအထိမူရစေဝါကိုအပြည့်ရှင်းလင်းလုပ်နေတဲ့စစ်စင်ရေးကာလမှာတော့၃လအတွင်းထိုင်းမြန်မာလာအိုရွှေတရီကန်ဒေသကနေစိတ်ကြွစေးပြားတန်ပေါင်း248တန်ဖမ်းဆီးနိုင်ခဲ့ကြောင်းထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီနဲ့မတ်လထဲမှာလည်းစိတ်ကြွစေးပြားတွေတန်းနဲ့ချီပြီးမကြာခဏဆိုသလိုဖမ်းမိနေတာလည်းဖြစ်ပါတယ်ရှင်။